အားလုံးမင်္ဂလာပါယနေ့ခရစ်တော်ရှင်ပြန်ထမြောက်ရဲ့နေ့၌ကျွန်တို့အဝေးကနေတရားဒေသနာအဖြစ်အချင်းချင်းခွန်အားပေးရသောအခွင့်ကိုပြန်လည်ပြည့်စုံတော်မူတဲ့ဘုရားသခင်ရဲ့နာမတော်ကိုချီးမွမ်းပါတယ်ကျွန်တို့မတွေ့တာလဲကြာပြီတလားကျော်ဖြစ်လာပြီသို့တော်လည်းဘုရားသခင်ကဒီကဲဆူဂျာမာကျွန်တော်အသင်းတော်ကိုကိုယ်ကမှဆရယ်ဆက်လက်ပြီးတော့မှဘုရားသခင်ရဲ့မဆာချင်းကောင်းချီကိုကျွန်တော်ခံယူနေတယ်အသင်းတော်ချီတစ်ခုလုံးကိုကြည့်တဲ့အခါမှလည်းမြန်မာပြည်တစ်ခုလုံးမှာကျွန်တော်အသင်းတော်ဟာရှင်သန်ကြီးထွားနေတယ်မျောလင့်စရာအစ်တလေးတွေလည်းဘုရားသခင်ကတနည်းမီတနည်းအသင်းတော်ကိုပေးတယ်ပေရမန်ကျွန်တော်လှုပ်စရာတွေလည်းအသင်းတော်အနေနဲ့အများကြီးတဖြည်းဖြည်းချင်းနဲ့ပေါ်ပေါက်လာတဲ့ကိုတွေ့တဲ့အခါမှာဘုရားသခင်ရဲ့နာမတော်ကိုမရမချီးမွမ်းစရာဖြစ်ပါတယ်ပေရမန်ကျွန်တော်ဘူကုန်းဘီတနီအင်းစင်ဘောအသင်းတော်အနေနဲ့လည်းဒီ COVID-19 ကြောင့်မဆူစီးနိုင်တော့လည်းပဲဖျားတခင်ကောင်းကြည့်ပြီးတယ်အဝေးကနေကလေးတငယ်အမှုတော်လူငယ်ရလှူရှာမှုလူကြီးအမျိုးသမီးလှုပ်တင်တဲ့အရာတွေကိုအဝေးကနေအလန်းကွာပြီးတော့မှဆက်လက်ပြီးတော့မှအမှုတော်ချက်အလုတ်ဆောင်နေရတဲ့အရာကိုမြင်တဲ့အခါမှလည်းဖျားတခင်ရဲ့ကြီးစွာတော်ကိုချီးမွမ်းပါတယ်ဒီနေ့မှကျွန်တော်ဆူတောင်းဆရာအများကြီးရှိတယ်။ကျွန်တော်အသင်းတော်နဲ့အတီးတီးမှရှိတော်တင်းတော်တင်းသားမြာသူတစ်ဖက်ရခိုင်ပြည်နယ်နဲ့ပလဲဝါမြို့နယ်ဖက်မှာရှိတဲ့စစ်ပီးဒုက္ခတဲ့အသင်းတော်မြတ်တွေကိုလည်းတင်းသူတင်းသားမြတ်တွေကိုလည်းကျွန်တော်ဆူတောင်းပြဖို့ဖြစ်ပါတယ်။ဒီအသင်းတော်အနေနဲ့လည်းကျွန်တော်ထောက်ပံ့နိုင်တယ်လို့ထောက်ပံ့ပြီးဒီစားဆရာအဖြစ်တော်လည်းကောင်းကျွန်တော်အရေးရကနေပြီးတော့မှဆူတောင်းချင်းအဖြစ်တော်လည်းကောင်းကျွန်တော်ထောက်ပံ့နေပါတယ်ဆက်ပြီးတော့မှကျွန်တော်အသင်းတော်နဲ့အရေးတွေမှရှိတော်ဒုက္ခတွေတင်းသူတင်းသားမြတ်တွေကျွန်တော်ဆူတောင်းမေတ္တာပို့ဖို့ဖြစ်မယ်ပြီးတော့မှကျွန်တော်ဒီတင်းသူတင်းသားမြတ်တိုင်းမှရှိတော်သူမြတ်တွေကိုလည်းဆက်ပြီးတော့မှဆူတောင်းပို့လို့မယ်ကျွန်တော်မြန်မာပြည်တစ်ပြည်လုံးအတွက်ဒီကဆူကြီးရဲ့နောက်ရှက်ချင်းဒုက္ခပြီးချင်းကိုလည်းအမြန်ဆုံးကျင်းဝေးဖို့အတွက်ပျော့ဆုံးဖို့အတွက်ကျွန်တော်မိမိရှိတဲ့နေရာကနေပြီးတော့မှနိုင်ငံတကောင်းပြည်ပြည်ဆူတောင်းကြပူလေးဖြစ်မှာဖြစ်ပါတယ်ပြီးတော့မှကျွန်တော်ဒီအသင်းတော်ထဲမှာမိမိရှိတဲ့နေအိမ်၌ဒီတနင်္ဂနွေနေ့အတိုင်းဝတ်ပြုကြတယ်ဆူတောင်းကြတယ်အချိန်မှလည်းကလေးတွေပါဝင်အားလုံးပါဝင်ပြီးတော့မှအလှငွေလေးတွေချဲ့ကြတယ်ဒီအလှငွေနဲ့ဆက်ဖို့တဖို့များကိုလည်းကျွန်တော်အဆက်ကပြီးတော့မှဆူတောင်းဖို့ဖြစ်ပါတယ်ခဏလေးတို့ကဆူတောင်းရအောင်ကောင်းကင်မူရှင်သာရမင်းစောသောဘုရားသခင်ယနေ့ထိတိုင်အောင်ကျွန်တော်အသက်တာများကိုကိုယ်ကမှဆာကောင်းချီးပေးပြီးယောဂဆူးများကြား၌ဆက်လက်ပြီးကျန်းမာနိုင်တော့အခွင့်အသက်ရှင်နိုင်တော့အခွင့်တွာလာလှုပ်ရှားနိုင်တော့အခွင့်အထူးသဖြင့်တမန်တရားကိုစင်ချင်နှလုံးသွင်းနိုင်တော့အခွင့်ကိုပြီးတော့ကြောင့်နာမတော်ကိုချီးမွမ်းပါれဖာဖျာသခင်ယနေ့ချိန်၌ကျွန်တို့တင်းသူတင်းသားများအထူးသဖြင့်ရခိုင်ပြည်နယ်နဲ့ပလောဝံမြို့နယ်မှာရှိသောသူများအတွက်အောက်မေတ္တရာဆုတောင်းပေးပါれသူတို့ရဲ့ဒုက္ခများစင်ရဲ့ချင်းအတီးအတီးကိုလေဖဖျားသခင်အောင်မြေရဲ့တရိယာတော်မူလျက်သူတို့လိုအပ်ချက်များကိုလေဖဖျားဖြည့်ဆည်းပြီးတော်မူပါဒုက္ခကြား၌စိတ်ထဲ၌ငြိမ်သက်ခြင်းကိုလေပြည့်တနာတော်မူပါဒီစစ်ပြီးဒုက္ခကိုလေအမြန်ဆုံးကောင်းနိုင်ဖို့အတွက်ဖြည့်ရှင်းနိုင်ဖို့အတွက်ဖဖျားတဝန်ရှိပုဂ္ဂိုလ်များနှလုံးသားများမှာလေဆက်လက်ပြစကားပြောတော်မူပါအသင်းတော်ဒီ selection တန်ကြီးထွားဖို့အတွက်မဆတော်မူပါမြန်မာပြည်တစ်ပြည်လုံးမှာရှိသောမြန်မာပြည်သူမိသားများအတွက်ကိုလည်းဆုတောင်းပေးပါတယ် ဒီကျင်တို့ရဲ့ခန်းစားကြုံတွေ့နေရတဲ့အဆူကြီးရဲ့လက်အောက်၌နှောင့်ရှက်ခြင်းဒုက္ခပြီးခြင်းအောက်၌လွတ်မြောက်နိုင်ဖို့တည်းလဲမဆရုံမူပါဒီကတ်စုပြီးကိုလဲဖားပြတဲ့ခင်အမြန်ဆုံးကြောက်ကျင်းနိုင်ဖို့ကြီးစုပြုတော်မူပါဖားပြတဲ့ခင်ယခုချိန်၌ဖားပြတဲ့ခင်ကိုချစ်လက်နိုင်ငံတော်ကိုချစ်လက်အသင်းတော်ကိုမျက်နှာလှည့် အလှူငွေအသီးသီးပြီးတော့မိသားစုအသီးသီးဆေဖူတဖူပြီးတော့ဥပေါ်ရုံမိသားစုအတွက်ကိုလည်းအထူးသဖြင့်ဆုတောင်းပေးပါတယ်။ဖာဖျားသခင်ဂရီတော်ပြီးတဲ့အတိုင်းကောင်းကင်တကားပူဖွင့်လျက်ကောင်းခြင်းမင်္ဂလာအသက်တာအသီးသီးအင်းဆောင်စုအသီးသီးပေါ်၌သွန်လောင်းတော်မူပါ။ဖာဖျားယနေ့၌ အတူတကွခံယူရမယ့်နှုတ်ကပတ်တရားတော်အချက်ကိုလည်းဆုတောင်းပါတယ်။မိမိရှိတဲ့နေရာ၌နားထောင်သောသူတမန်တော်ကိုခံယူသောသူရဲ့နှလုံးသားအသီးသီး၌လည်းဆလဘီစကားပြောတော်မူပါကောင်းချီးပေးပါ။ဖာဖျားသခင်ရဲ့ဘုန်းတော်ထင်ရှားဖို့အလိုမှာဒါတော်သခင်ယေရှုရဲ့ဘုန်းတော်ထင်ရှားဖို့အလိုမှာဆလဘီကောင်းချီးပေးပါခရစ်တော်၏နာမကိုမိပြုပြီး ဆုတောင်းစကားပြောပါဖခင်အာမင်ဒီနေ့ကျွန်တို့ရဲ့ကောင်းစင်ကဆိုရင်ဘုန်းကြီးသောဝိညာဉ်တော်ဆိုတဲ့တရားဒေသနာဖြစ်ပါတယ်
The Spirit of Glory
ကျွန်တို့နလဆာလုံးလုံးအသက်ကြောက်မြတ်ဆိုတဲ့ဆောင်ပုအောက်မှာကျွန်တို့တရားဟောလာခဲ့တယ်ဆိုတော့ယနေ့ဆိုလို့ရှိရင်အသက်ကြောက်မြတ် ဆောင်ပုနဲ့ပတ်သက်ပြီးနောက်ဆုံးခေါင်းစဉ်ဖြစ်ပါတယ်ဘုန်းကြီးတော်ဝိညာဉ်တော်ဆိုတဲ့တရားဒေသနာဖြစ်ပါတယ်ကျွန်တို့ပြန်လည်ပြီးတော့မှရောင်ပြန်ဟပ်မယ်ဆိုလို့ရှိရင်ဟောလာခဲ့တဲ့တရားဒေသနာများအ ਨੇ အမြားရောက်စီတိုင်းရဲ့နှလုံးသားထဲမှာဦးနှောက်ထဲမှာအသက်ရှင်နေတော့ဆက်လက်ပြီးတော့မှရှင်သန်နေတော့အနာဂတ်အတွက်တွန်းအားခွန်အားပေးနေတော့ဖြစ်မယ်လို့မျှော်လင့်ပါတယ် အသက်ကြောက်မြတ်ဖြစ်ခြင်းဆိုတာကကျွန်တို့ကဒီအသက်ရှင်သောယုံကြည်ခြင်းရှိခြင်းအသက်ရှင်သောမျှော်လင့်ချက်ရှိခြင်းအသက်ရှင်သောအသင်းတော်ကြီးဖြစ်လာခြင်းဖခင်ယေရှုနှုတ်တော်မူသောမျိုးနွယ်စုဒီဖခင်ယေဘုဟိအကြီးဖြစ်လာဖို့ဖြစ်လာခြင်း ဖျားသခင်အလူစုဖြစ်လာခြင်းဆိုပြီးတော့မှအချင်းချုပ်အဖြစ်ပြောမယ်ဆိုလို့ရှိရင်အသက်ကြောင့်ဖြစ်ခြင်းရဲ့အကျိုးကျေးဇူးများကျွန်တို့ခံစားနေရတဲ့အရာများကိုကျွန်တို့တတ်မှတ်လို့ရပါတယ်ဒီကနေ့ကျွန်တို့နောက်ဆုံးဒီအသက်ကြောင့်ရဲ့ဒီတနာအဖြစ်ဘုန်းကြီးတော်ဝိညာဉ်တော်ဆိုတဲ့တရားဟာဆိုလို့ရှိရင်ရှင်ပေတရုပထမစာဆုံးအခန်းကြီးလေးအငယ်၁၄ကနေကျွန်တို့ ဟောကြားခြင်းဖြစ်ပါလေခဏလေးဖတ်ရအောင်ခရစ်တော်၏နာမကြောင့်ကဲ့ရဲ့ခြင်းကိုခံရရင်မင်္ဂလာရှိကြ၏အကြောင်းမူကားဖျားသခင်၏ဘုန်းကြီးသောဝိညာဉ်တော်သည်တင်တို့အပေါ်မှာကျင့်ဝတ်တော်မူ၏သူတို့၌ကကဲ့ရဲ့ခြင်းတင်တို့၌ကချီးမွမ်းခြင်းရှိတော်မူ၏ဒီထဲမှာအထူးသဖြင့်ဒီ ဘုန်းကြီးတော်ဝိညာဉ်တော်ဆိုတဲ့အရာကိုကျွန်တို့ဒီအသေးစိတ်လည်လာဖို့ဖြစ်ပါတယ်။ယနေ့ရှင်ပေတရုကဘာကြောင့်ဒီဘုန်းကြီးတော်ဝိညာဉ်တော်အကြောင်းကိုပြောလဲဆိုတဲ့အကြောင်းကိုကျွန်တော်အများကြီးစဉ်းစားဖို့ဖြစ်ပါတယ်။ယနေ့ကျွန်တို့ကြုံတွေ့ရတဲ့အခက်အခဲအားလုံးတည်တဲ့ကပ္ပတုကပ္ပတာအားလုံးတည်တဲ့ဒီကကရောဂါကြီး COVID-19ကိုကျွန်တို့ကြည့်တဲ့အခါမှာကျွန်တို့ဘယ်လိုတွန့်ပြန်တယ်လဲ။ဒီရှင်ပေတရုတို့ခင်မှာလေကဲ့ရဲ့ခြင်းဒုက္ခတွေဝေဒနာတွေသူခံစားခဲ့တာ။သူ့ရဲ့ဆာဖတ်ပရိသတ်များသူ့ရဲ့အော်ဒီယန့်စ်များကလည်းတင်တို့ဒီမိအားဖြစ်စစ်စီးစမ်းစစ်ချင်းကဲ့သို့ခက်ခဲတဲ့အတွေ့အကြုံများကိုသူခံစားသူခံစားနေတဲ့အချိန်မှာဘုန်းကြီးတော်ဝိညာဉ်တော်အကြောင်းအဖြစ်သူကို ခွန်အားပေးတယ်တိုက်တွန်းတယ်နှိမ့်တင်တယ်ကိုဒါကိုကျွန်တော်တွေ့ရပါတယ်။ ရှင်ပေါလုရှင်ပေတရုရဲ့သူ့ရဲ့ချင်းကနေဒုက္ခကိုချင်းကနေကိုကျွန်တော်ကြည့်တဲ့အခါမှာ तू ကကြောက်ရွံ့ခြင်းမရှိဘူးဒုက္ခကိုဒီတိုင်းပဲ तू လက်ခံတယ်ဒုက္ခစူးကြီးများကို तू ကရှောင်ပြီးတော့မှမလုပ်ဘူး तू ကယဉ်ဆိုင်တယ်ဘယ်နည်းဖြင့်ယဉ်ဆိုင်လဲဆိုလို့ရှိရင် तू ကဘယ်သူဖြစ်တယ်လဲခရိယန်နဲ့ဘယ်သူဖြစ်တယ်လဲဆိုတဲ့နတ်ဆိုင်တဲ့တရားပေါ်မှာ तू အခြေခံတယ်ပြီးတော့မှဖရာသခင်ရဲ့တကူကိုသူအားကူးတယ်ဒီနေရာမှာယနေ့အတွက်ဆိုလို့ရှင်အထုသဖြင့်တန်ရှင်သောဝိညာဉ်တော်ကိုကူစားပြီးတော့မှဒီဒုက္ခကိုသူယဉ်ဆိုင်တာကိုကျွန်တော်တွေ့ရပါတယ်ရှင်ပေတရုကသူနဲ့တန်ရှင်သောဝိညာဉ်တော်ဆက်ဆက်မှုကိုကျွန်တော်ကြည့်တဲ့အခါမှာအများကြီးကျွန်တော်ဒီစဉ်းစားစရာရှိပါတယ်သူဒီတန်ရှင်သောဝိညာဉ်တော်အလုတ်ကိုတီချာနားလေတဲ့သူဖြစ်ပါသူသခင်ယေရှုရဲ့တပည့်အရင်ခောက်ခောက်ဖြစ်တယ်ခမသခင်ယေရှုကိုသူနောက်လိုက်သူ့ရဲ့နောက်လိုက်နေနေပထမနေ့ကနေပြီးတော့မှဆုံးထိတန်ရှင်သောဝိညာဉ်တော်ခရစ်တော်ကဘယ်လောက်ထိပြောခဲ့တယ်လဲဘယ်လိုပြောခဲ့တယ်လဲဆိုတဲ့အကြောင်းကိုသူနားလေပေတရုကနားလေပြီးတော့မှခရစ်တော်ကိုယ်တိုင်ကဒီတန်ရှင်သောဝိညာဉ်တော်တခုအစွမ်းကိုအသုံးပြုပြီးတော့မှခရစ်တော်ကိုယ်တိုင်ဘလို့အသက်ရှင်တယ်လဲသာသနာသူဘလို့လုပ်တယ်လဲအမှုတော်ဘလို့စောင့်တယ်လဲအခက်ခဲများကိုဒီဝိညာဉ်တော်ရဲ့တကူအဖြစ်ဘလို့ယဉ်ဆိုင်လာတယ်လဲဆိုတာကိုလေသူကိုယ်တိုင်မြင်တော်တမန်တော်ကြီးဖြစ်ပါတယ်ပြီးတော့မှတန်ရှင်သောဝိညာဉ်တော်ဘေးပုဂရိကိုသူခံယူတော်သူလည်းဖြစ်ပြီးတော့မှပင်တီကုတ်တင်နေမှပီတရုဆိုတဲ့တမန်တော်ကိုယ်တိုင်ကအရှင်တော်ဝိညာဉ်တော်တကူကိုသူကိုယ်တိုင်ခံယူသောပုဂ္ဂိုလ်ဖြစ်ပြီးတော့မှပင်တိကုတ်ဒီနေ့မှဝိညာဉ်တော်တကူအားဖြင့်လူအယောက်3000မကကူတရားဟောပြီးတော့မှတနေ့မှဝိညာဉ်တော်တကူအားဖြင့်တရားဟောတဲ့အခါမှာအယောက်3000ခရစ်တော်ရဲ့တပည့်ဖြစ်လာကြဒီအချိန်တွေ့ကြုံကလေးတွေ့မှရှိတယ်ပြီးတော့မှသူဒီတန်ရှင်တော်ဝိညာဉ်တော်ရဲ့ဘုန်းတော်တကူတော်အားဖြင့်အသင်းတော်ကိုစောင့်ရှောက်တော်ပုဂ္ဂိုလ်ဒီနေ့ပြောမယ်ဆိုလို့ရှင်ဒီဂျေရုဆလင်အသင်းတော်ကြီးတစ်ခုလုံးကိုသူစောင့်ရှောက်တော်ဘတ်စတာတင်းဥစ္စာလေးဖြစ်တယ်ဆိုတော့သူကဒီဝိညာဉ်တော်အကြောင်းကိုသူပြောတဲ့ခါမှာသူ့ရဲ့အထဲကနေပြောနေတယ်ဆိုတော့ကျွန်တော်နားလည်ဖို့ဖြစ်ပါတယ်လက်ခံအရင်လက်ခံဖို့ဖြစ်ပါတယ်သူ့အတွေ့အကြုံသူကိုယ်တိုင်ခံစားခဲ့တဲ့အရာသူကိုယ်တိုင်မြင်ခဲ့တဲ့အရာသူကိုယ်တိုင်ကြုံခဲ့တဲ့အရာအဖြစ်သူ့ရဲ့ပြိတ္တမြတ်ကိုဆက်လက်ပြီးတော့မှတိုက်တွန်းနှူးဆော်နေတာကိုကျွန်တော်တွေ့ရပါတယ်ဆိုကျွန်တော်တန်ရှင်သောဝိညာဉ်တော်အကြောင်းကိုကြည့်တဲ့အခါမှာတန်ရှင်သောဝိညာဉ်တော်ဖရာဆိုတဲ့ဒီအရာဟာဆိုလို့ရှိရင်အမှန်တမ်းကြီးမားတဲ့ဓမ္မအတွေးခေါ်ဓမ္မအဖြစ်အမှန်လေးဖြစ်ပါတယ်ကျွန်တော်ကဒီဝိညာဉ်တော်အကြောင်းကိုလည်လာတဲ့အခါမှာဒီအရှိအသင်းတော် Eastern Church လို့ခေါ်တဲ့အရှိအသင်းတော်မြတ်ကတန်ရှင်တော်ဝိညာဉ်တော်ကိုအတိကထားပြီးတော့မှဖရာတရားကိုနားလည်အောင်သူရဲ့ဒီခံယူချက်ယုံကြည်ချက်တွေကိုတည်ဆောက်တယ်အထူးသဖြင့်အသင်းတော်အကြောင်းနဲ့ပတ်သက်လာရင်တန်ရှင်တော်ဝိညာဉ်တော်အတိကဖြစ်တယ်ကေတင်ချင်းအကြောင်းနဲ့ပတ်သက်လာလို့ရှင်တန်ရှင်တော်ဝိညာဉ်တော်အတိကဖြစ်တယ်ဆိုမှအရှိအသင်းတော်မြတ်ကဝိညာဉ်တော်ကိုအထူးပြုပြီးတော့မှဦးစားပြီးတော့မှဒီလိလာတွေခံကြူတယ်အနောက်အသင်းတော်လို့ Roman Catholic Church အသင်းတော်ကဆိုလို့ရှိရင်ကျွန်တော်တန်ရှင်တော်ဝိညာဉ်တော်မဟုတ်ဘူးဒီသားတော်ယေရှုခရစ်ခရစ်တပိတာကိုအတိကအယုံဆိုင်ပြီးတော့မှသူရဲ့ယုံကြည်ချက်ကိုတည်ဆောက်တယ်ပြီးတော့မှယနေ့ချက်မှာဆိုလို့ရှိရင်ဒီကျွန်တို့ပင်တီကော့စတောတို့ဒီတက်ကြွနှူးကြွတဲ့ဒီကခုန်ချင်းအဖြစ်နှူးကြွတဲ့အသင်းတော်ကာစမက်တစ်လို့ဆိုလို့ရှိရင်လည်းတန်ရှင်တော်ဝိညာဉ်တော်တို့အထူးကယူဆိုင်ပြီးတော့မှအထူးသဖြင့်သူ့ရဲ့ပုဂ္ဂိုလ်ဖြစ်ခြင်းထက်သူ့ရဲ့စုခြေစုကိုအထူးပြုပြီးတော့မှအသင်းတော်ကိုသူတို့တည်ဆောက်နေတာအထူးသဖြင့်ဝိညာဉ်တော်ရဲ့ဘာသာစကားနဲ့ဝိညာဉ်တော်အဖြစ်ပေးတော်ဒီအံပွေနမိတ်တကူအံပွေနမိတ်ကိုအထူးပြုပြီးတော့မှဒီပင်တီကော့စတောတို့ကာစမက်တစ်ညာကနေပြီးတော့မှဒီဝိညာဉ်တော်အကြောင်းကိုသူတို့ဆက်လက်ပြီးတော့မှဝင်ခနေတယ်ဟောကြားနေတယ် ဒီရာဒီကိုအတင်းတော်တီးတီးရဲ့ဝိညာဉ်တော်ကိုလေးလာချင်းကိုကြည့်တဲ့အခါမှာကျွန်တော်တစ်ဖက်ကိုပဲဂယုစိုက်ပြီးတော့မှအဓိကထားပြီးတော့မှလုံနေတာကိုတွေ့ရပါတယ်။ချမ်းစာထဲမှာကြည့်တဲ့အခါမှာအဲ့လိုမဟုတ်ဘူး။တန်ရှင်တော်ဝိညာဉ်တော်အလုတ်ဆိုတာကဟူတစ်ဖက်ဒီတစ်ဖက်ကိုပဲဦးစားပြီးတော့မှလုံနေတာမျိုးမဟုတ်ဘူး။သူ့ရဲ့ဖြစ်ချင်းသူ့ရဲ့အလုတ်တစ်ခုလုံးကိုစဉ်းစားပြီးတော့မှခံယူနေဖို့ဖြစ်ပါလေ။ကျွန်တော်ဒီဖန်ဆင်းခြင်းကိုကြည့်တဲ့အခါမှာတန်ရှင်တော်ဝိညာဉ်တော်ဘေးတော်မှာကျွန်တော်ဒီတရားတချင်းမှတ်စာကိုလည်းဖတ်ကြည့်လိုက်ပါတန်ရှင်တော်ဝိညာဉ်တော်တကူပေးခြင်းတာအဖြစ်တရားတချင်းများအလုံးလုပ်ခဲ့တယ်အရှင်ဘုရင်များပရောဖက်များချစ်နိုင်လေတန်ရှင်တော်ဝိညာဉ်တော်ကဒီအစွမ်းအပြည့်အဝနဲ့အလုံးလုပ်တာလာတယ်သခင်ယေရှုခရစ်ရောက်လာတယ်သခင်ယေရှုအသက်တာထဲ၌သူ့ရဲ့အမှုတော်ထဲ၌တမန်တော်မြတ်ချစ်ရောက်လာတယ်သူတို့အသက်တာထင်းတဲ့အသင်းပြီးတော့မှသူတို့အမှုတော်ထင်းနိုင်ယနေ့ခေတ်မှာတန်ရှင်တော်ဝိညာဉ်တော်ဆိုတာအသင်းတော်ထင်းမှာယုံကြည်သူအယောက်စီတိုင်းအသက်တာထင်းမှာဟိုဖက်တစ်ခုပဲအာယုံဆိုင်ဖို့မဟုတ်ဘူးဒီဖက်တစ်ခုပဲအာယုံဆိုင်ဖို့မဟုတ်ဘူးအကုန်လုံးတန်ရှင်တော်ဝိညာဉ်တော်အဖက်အလုတ်လုံနေတယ်လှုပ်ရှားနေတယ်ဆိုတာကိုကျွန်တော်ဒီအရင်သားတွေကလည်းလိုအပ်ပါတယ်ကျွန်တော်ကျမ်းစာထဲကိုကြည့်တဲ့အခါမှာပြင်းရှင်ပိသူကလည်းတန်ရှင်တော်ဝိညာဉ်တော်ဆိုတာညအမျိုးမျိုးနဲ့သူပေါ်ပြတယ်ဝိညာဉ်လို့သူပြောတယ်ခရစ်တော်ရဲ့ဝိညာဉ်ပြီးတော့မှခုနပြောတဲ့ဘုံကြီးသောဝိညာဉ်ပြီးတော့မှဖျားသခင်ရဲ့ဝိညာဉ်စုပြီးတော့မှဝိညာဉ်ကိုကျွန်တော်နားမလည်မှဆိုလို့ညအမျိုးမျိုးနဲ့သူပေါ်ပြနေတာကိုတွေ့ရပါတယ်ရှင်ပိသူကိုယ်တိုင်ကလည်းယနေ့မှကျွန်တော်ဒီဝိညာဉ်နဲ့ပတ်သက်ပြီးတော့မှဒီနားလေသဘောပေါက်ခြင်းကတတော်လေးအကန့်အသတ်ရှိတယ်ကျွန်တော်တုံးပတ်တစုဖျားတဲ့မှာကျွန်တော်ရဲ့ဒီဓမ္မဗီဒကိုပြန်လဲစဉ်းစားတဲ့အခါမှာအတိတရားကိုပြန်လဲစဉ်းစားတယ်ဝိညာဉ်တော်ဖျားဆိုတာကျွန်တော်စိတ်ထဲမှာအတ္တတာထဲမှာကယူဆိုင်နိုင်တာကသိမကြဘူးနှစ်တအားဖြစ်ဆိုလို့ရှင်ဆယ်နှစ်ဝန်းကျင်လောက်ပဲဖြစ်ဖြစ်မထင်တယ်ဆယ်နှစ်ဆယ်နှစ်နှစ်လောက်ပဲဖြစ်ဖြစ်မထင်တယ်သိမကြဘူးခင်ဗျားတို့ဒီမှာရှိတော့ဒီနားတောင်နေကြတော့တပပရိသတ်များပေါ့နော်စဉ်းစားကြည့်လိုက်ပေါ့သုံးပါးတစုအแทမှာဘေးဖျက်ကကိုယ်အစိတ်အแทမှာအကြီးမားဆုံးတယ်ကျွန်တော်ဗိန်ဂျီလကုံဖြစ်နေဆိုလို့ရှိရင်ဒါတော့ဖျက်ဖြစ်မလို့ချင်တာပဲဝိညာဉ်တော်ကဘလောက်ထိစိတ်အแทမှာဆွေးလန်းတယ်လဲပေါ့နော်ဆိုတော့ကျွန်တော်မျိုးကျွန်တို့ကဘာဖြစ်လဲဆိုလို့ရှိရင်ဝိညာဉ်တော်ဖျက်ကိုနဲ့ဆိုင်စွာတည်ခြင်းမရှိချင်းနားလေသဘောပေါက်ချင်းမရှိချင်းကပြဿနာဖြစ်ပါလေ။တေချာဆိုလဲကျွန်တော်သဘောမပေါက်ဘူး။ကြီးမားဆိုလဲကျွန်တော်မခံစားနိုင်ဘူး။ဒီဓမ္မပညာရှင်တပါးကသူပြောပါလေ။ဣဝံဂလိအဖွဲ့ဒီရေပူရအဖြစ်ပြောမယ်ဆိုလို့ရှင် mainstream ပေါ့နော်။အများပိုင်တဲ့အများပါဝင်တဲ့ဣဝံဂလိအဖွဲ့များကတဲ့။တန်ရှင်တော်ဝိညာဉ်တော်ကိုပြစ်ပေတယ်မိလျှော့တယ်လက်လူရှုတယ်တဲ့အဲ့ဒါမှန်တယ်ကျွန်ုပ်ရဲ့ဝိညာဉ်တော်ဖျားကိုဒီနားလေချင်းကအတ္တတာကိုလွတ်မှုချင်းကိုလည်းတော်တော်လေးနေတယ်ဒါကပြဿနာတစ်ဖက်ကိုကြည့်တဲ့အခါမှာလည်းတစ်ဖက်ဆောင်ကြည့်ဖြစ်သွားတယ်ဒီကျွန်ုပ်တီးတော့တီးတယ်သူ့တော်လည်းပဲမှားယွင်းစွာဝိညာဉ်တော်ကိုတီးတဲ့ခရစ်ယာန်အဖွဲ့တွေအများကြီးရှိတယ်ယနေ့မှမာယုံဆောင်ဝိညာဉ်တော်ရဲ့အလုံးလုံးချင်းကိုအသုံးပြုတဲ့ဒီကျင့်သုံးတဲ့အဖွဲ့တွေခရိယန်ထဲမှာလည်းအများကြီးရှိပါတယ်။အထူးသဖြင့်ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ရဲ့ဒီဧဝံဂေလိအဖွဲ့မြေအမင်းတမန်ကျမ်းစာရဲ့အမင်းအားဖြင့်ချစ်ခြင်းကြည့်မယ်ဆိုလို့ရှိရင်ကာရစမက်တစ်ကြီးကြည့်လိုက်ပါလား။ယနေ့ဝိညာဉ်တော်ရဲ့အလုတ်ကိုသူကဘယ်လိုအားဖြင့်သူတို့တတ်မှတ်ထားလဲဆိုလို့ရှိရင်ချမ်းသာခြင်းနဲ့ကျမ်းမာခြင်းနဲ့ဝိညာဉ်တော်ရဲ့အလုတ်ကိုတတ်မှတ်အဲ့ဒါအလေးဆိုလို့ရှိရင်ဒါ false understanding ဒီမာယွင်းနဲ့နားလေချင်းဖြစ်ပါတယ်။တန်ရှင်းသောဝိညာဉ်တော်ဖယားဟာကျွန်ုပ်ကြမ်းမာခြင်းနဲ့ချမ်းသာခြင်းနဲ့ကျွန်ုပ်ကန့်တလို့လို့မရဘူး။သူ့ရဲ့အလုတ်ကအယံများတယ်။သူ့ရဲ့အလုတ်ကကြီးမားတယ်။ကြမ်းမာခြင်းနဲ့ချမ်းသာခြင်းဆိုတာကကျွန်ုပ်ရဲ့တကူကောင်းဆန်ခြင်းပဲဖြစ်တယ်။ဝိညာဉ်တော်အလုတ်ကတကူကောင်းဆန်ခြင်းမဟုတ်ဘူး။ကျမ်းစာထဲမှာတန်ရှင်သုံးဝိညာဉ်တော်အမှုတော်မြတ်ကကျွန်တော်အခောက်အထက်အခောက်ခေါင်းနဲ့ရှိ ကျန်စာထဲမှာကျွန်တော်ဝိညာဉ်တွေအလုတ်ကိုနားမလည်မှာဆိုလို့ဝိညာဉ်တော်ကိုနီးအမျိုးမျိုးနဲ့ကျွန်တော်တို့ဖော်ပြပေးတယ်ကျွန်တော်အလင်္ကာကိုအသုံးပြုပြီးတော့မှမြို့မြို့ဖော်ပြပေးတယ်ကျွန်တော်ကဘာဦးကျန်ထဲမှာလူကိုဖန်ဆင်းတဲ့အခါမှာဝိညာဉ်တော်ဖျားအသက်ကိုမှုတ်သွင်းတယ်ဆိုတော့အေးဝိညာဉ်အသက်ကဝိညာဉ်ဖြစ်ရောဖြစ်တယ်အေးဝိညာဉ်ဟာဆိုလို့ရှိရင်
ဇီဝအသက်ဖြစ်ပါတယ်အေးဝိညာဉ်ကပြီးတော့ဝိညာဉ်ဟာဆိုလို့ရှင်တခါတလေကျွန်တော်ယောဟန်အခန်းကြီးတုံးကိုကြည့်တဲ့ခါမှာလေဖြစ်တယ်သူရအလုတ်လုတ်နည်းကိုအဲ့ဒါဖော်ပြတယ်ပါသူကလူတွေကနားမလည်နိုင်လောက်အောင်သူကအသက်တာထဲမှာအလုတ်လုပ်တယ်နီကိုဒရမတ်စ်ကလည်းနားမလည်ကျန်တဲ့ပုဂ္ဂိုလ်ကလေလေခဲ့သူဖြစ်တဲ့ဝိညာဉ်တော်ကအလုတ်လုပ်တယ်ဘေကနီလာပြီးတော့ဘယ်လိုလုပ်ကလေ လူတွေသူနိုင်ထားပါတယ်ဥပမာကျွန်တို့ဒီပင်တိကုတ်တင်ဒီမှာဒါအပိကူစီရင်တဲ့မိလောင်ချအပိကူဖောပြတဲ့မိဖြက်စီးတဲ့မိပြီးတော့မှကျွန်တို့ဒီဝိညာဉ်တော်ဟာဆိုလို့ရှင်ယောဟန်ခန်းကြီးခုနှစ်ထဲမှာရည်ဖြစ်တယ်အသက်ကိုပီးတဲ့ရည်အတက်ကိုပြီးပြီးရောမဟုတ်ဘူးအတက်တာကဤဝိညာဉ်တော်ရှိလို့ရှိရင်စီးစင်းနေတဲ့မိချောင်းမိရီကဲ့သို့ဖြစ်သွားခြင်းကိုလည်းသူဆုလို့တယ်ကျွန်တော်အတက်တာမှာဝိညာဉ်တော်ရှိရင်ဒီဟာကျွန်တော်အတက်တာ never ending life စီးစင်းနေတဲ့ရီကဲ့သို့ချောင်းကဲ့သို့ဖြစ်လာခြင်းကိုလည်းသူဆုလို့တယ် Old Testament မှာဘန်ရှင်တော်ဝိညာဉ်တော်အလောက်ကတင်းလို့သူကတင်စားပြီးတော့မှပြောတယ်တင်ဆိုတာကဒေတော်ထဲမှာလေ तू တင်ပေါ်လာတယ်လမ်းမှာလေတင်ပေါ်လာတယ်ဒါဖျားရဲ့ဘုံဘုံတကူတော်ကိုဘုံကြီးသောဝိညာဉ် तू ရဲ့ဘုံကိုပေါ်ပြနေတာဖျားသခင်ကလူတွေထဲမှာပြီးတော့မှကျွန်တို့တွေသခင်ယေရှုရဲ့အသက်တာထဲမှာဝိညာဉ်တော်ဂျူးငှက်ခဲ့တော့တက်ရောက်တယ်အဲဝိညာဉ်ဟာဆိုလို့ရှင်ဂျူးငှက်ဆိုတာကြမ်းတမ်းခြင်းမဟုတ်ပါဘူးကျန်တဲ့ရှင်ရဲ့ဆန့်ကျင်ဖြစ်နှုတ်ရတင်မွေချင်းကိုပုံဆောင်တာဝိညာဉ်ကိုရှိပြီးတော့မှကျန်တာနေဆိုတာမျိုးကအစင်မပြေဘူးတင်မွေချင်းနှုတ်ရချင်းပမာမကိုဆောင်တော်ဝိညာဉ်ဖြစ်တယ်သခင်ယေရှုကသူ့ကိုစားစီလွတ်မဲ့ဒီဝိညာဉ်ဟာဆိုလို့ရှိရင်သူကဒီကောင်စလာဖြစ်တယ်ဥပဇင်စရာဖြစ်တယ်ဒါပါလေဆိုလို့ရှင်ကျွန်တော်ကိုစားကျွန်တော်ကိုကာကွယ်ပြီးတော့မှစကားပြောတော်သူဖြစ်တယ်ဒီအရာကိုပြန်လည်ပြီးတော့မှစဉ်းစားတဲ့အခါမှာခွန်အားရတယ်အမှုတော်ချင်းနိုင်စကားပြောစရာအများကြီးဖြစ်လာတယ်ရှိလာတယ်ကျွန်တော်ပါစတာကလည်းပြောတယ်ကျွန်တော်ပြောမှဆိုမှမရှိအောင်ဆူတောင်းရအောင်ပြောသမျှဆူသမျှဟာဘုရားသခင်ပေးတဲ့စကားဖြစ်အောင်အရင်ကြီးချည်တယ်တသင်းတန်ရှင်တော်ဝိညာဉ်တဲ့အလုပ်တစ်ခုကကျွန်တော်တို့ကကာကွယ်ပြီးတော့မှကျွန်တော်ကိုစားစကားပြောတာဒါဥပဇင်ဆရာရဲ့သူ့အလုပ်ဖြစ်ပါတယ်ဆိုတော့တန်ရှင်တို့ဝိညာဉ်တော်ကျွန်တော်တို့နားမလည်မှဆိုလို့သူ့ရဲ့လုပ်ငန်းကိုအနည်းအမျိုးမျိုးနဲ့ချမ်းစာချဲမှဖော်ပြထားတာတွေ့ရပါတယ်ရှင်ပေသူတို့ကနေပြီးတော့မှဒီတန်ရှင်တို့ဝိညာဉ်တော်အလုပ်ကိုသူဖော်ပြတာအများကြီးရှိတယ်အချက်နှစ်ချက်အားသုံးချက်အားဖြင့်တို့ချုံနေကျွန်တော်ပေါ့ဗျာနံပါတ်1သူ့ရဲ့အလုပ်ဟာဆိုလို့ရှင်ရှင်ပီတရုအခန်းကြီး1အငယ်2ထဲမှာတန်ရှင်းစီခြင်းအလုပ်ဖြစ်ပါတယ် sanctifying work ဒီတန်ရှင်းစီခြင်းဆိုတဲ့အရာအဂရိကဆိုလို့ရှင် hagios mos hagios holy တန်ရှင်းစီခြင်းအလုပ်ဖြစ်ပါတယ်ဒီတန်ရှင်းစီခြင်းအလုပ်ကမစစ်နဲ့ကျွန်တော်ခွဲလို့ရနံပါတ်1တစ်ဆင့်ကပါလေဆိုလို့ရှင်ကျွန်တော်တို့ကကယ်တင်ခြင်းအဖို့တန်ရှင်ပြတာဝိညာဉ်တော်ကဒါထာဝရတည်တယ်ကဲတင်ချင်းရဖို့အတွက်ဝိညာဉ်တော်ကကျွန်တော်အထက်မှာရှိတော့အရာများကိုတန်ရှင်ပြတာထာဝရအတွက်တန်ရှင်ပြတာထာဝရအတွက်နဲ့ပတ်သက်တယ်ဒုရီယာမှာဘာဆက်လို့လဲဆိုလို့ရှင်ဤတိုင်းလောကမှာနေတဲ့အခါမှာအငိမ့်တဲ့ကြီးကြီးများကြီးရှိတယ်ကျွန်တော်ပြောရဆိုတာမှားလိမ့်မယ်ကုရုကုရိုင်ကမကြံစီတော်လဲပဲပဝန်းကျင်ကနေပြီးလာတဲ့ပဝန်းကျင်ကနေလာတဲ့ဒုက္ခတွေ ဒီကျွန်တော်အပိတုဆေရည်အများကြီးရှိလာတဲ့အခါမှာတန်ရှင်တော်ဝိညာဉ်တော်ကအထက်ကနေပြီးတော့မှဆက်လက်ပြီးတော့မှတန်ရှင်စီချင်းလုပ်ငန်းလေးဖြစ်တယ်ဆိုတော့ထာဝရအတွက်သူလုပ်ပေးတာရှိတယ်နေ့တိုင်းအတွက်ကျွန်တော်တန်ရှင်ချင်းကိုတည်တန့်ချင်းတော်ဝိညာဉ်တော်ကကျွန်တော်အတွက်လုပ်ပေးနေတာကိုကျွန်တော်တွေ့ရပါတယ်အဲကြောင့်အခန်းကြီး3အငယ်18ထဲမှာဝိညာဉ်တော်အဖြစ်အသက်ရှင်ခြင်းသို့ရောက်တော်မူသည်ဖြစ်၍ဒါအသက်ရှင်ခြင်းသာရအသက်နဲ့ရှင်ချင်းနဲ့ပတ်သက်ပြီးတော့ဝိညာဉ်တော်ရဲ့အလုပ်ဖြစ်တယ်။ပြီးတော့မှအောက်မှာကျွန်တော်ကြည့်တယ်အခန်းကြီး1အငယ်22ထဲမှာတစ်ပီတရုပေါ့နော်။ဒီလိုသူပြောပါတယ်ကိုယ်စိတ်နှလုံးကိုစင်ကြယ်စီပြီးသတိရပါတယ်။ဒါဟာဤတိုင်းဝိညာဉ်တော်ရဲ့အလုပ်ဖြစ်ပါတယ်။သာရအတွက်သူတန်ရှင်ချင်းသူလုပ်ပြီးတယ်ဤတိုင်းအတွက်ဝိညာဉ်တော်ကကျွန်တော်ကိုဆက်လက်ပြီးတော့မှတန်ရှင်စီတယ်။လောကမှာနေတဲ့အခါမှာအငြိတကြီးကြီးအများကြီးရှိသတိထားဖို့တော်လေးဖြစ်တယ်ဝိညာဉ်တော်ကဆက်လက်ပြီးတော့မှတန်ရှင်ခြင်းကိုလုပ်ပြနေတာကိုကျွန်တော်တွေ့ရပါတယ်ဒါပထမအလို့တန်ရှင်ခြင်းဒုတိယရှင်ပတုအရာဒုတိယအလို့ဟာဗာလိဆိုလို့ဖော်ပြခြင်းလို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှင်ဖခင်ရဲ့နှုတ်ကပတ်တော်ကိုသူဖော်ပြတယ် revelatory work ပေါ့အခန်းကြီးတဲ့အငယ်စက်တိထဲမှာဒီလိုရေးထားပါတယ်သူတို့၏အထင်း၌ခရစ်တော်၏ဝိညာဉ်သည်တသက်ခံနဲ့တော့အခါပရောဖက်မြတ်ရဲ့အထင်း၌စိတ်နှလုံးသားထင်း၌တန်ရှင်သောဝိညာဉ်တော်ကဖခင်ရဲ့အကြောင်းကိုတည်တည်ခံတာဖခင်ကဘာဖြစ်တယ်လဲဘာလူချင်းတယ်လဲဆိုဝိညာဉ်တော်ကတည်တည်ခံတာဖော်ပြတယ်အဲ့ဒါဖြစ်ပါဖော်ပြတဲ့အရာကိုပရောဖက်မြတ်ကထပ်ပြောတယ်အခန်းကြီး1အငယ်20ကြီးထဲမှာဘာရှိလဲဆိုလို့ရှင်ဒါပရောဖက်မြတ်စင်မှာသူဖော်ပြခြင်းအလုပ်ကိုလုပ်တဲ့အခါမှာအကြောင်းကိုကအနာဂတ်စကားဒီလူအလိုအားဖြင့်ဖြစ်ဘူးဒီမဟုတ်ဖိယသခင်လေးပါလေတန်ရှင်သောသူသည်တန်ရှင်သောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏ဒီဖော်ပြခြင်းတော်ပရောဖက်ဂျမ်းညာပရောဖက်အဖျက်ရေးသားပြောဆိုခဲ့သောအရာများအလုံးဒီတန်ရှင်သောဝိညာဉ်တော်၏နှိုးဆော်ခြင်းအဖျက်ဖြစ်တခင်ယေရှုကဒီလိုပြောပါတယ်သူကစာဝိညာဉ်တော်ကိုစီလွတ်တဲ့အခါမှာဒီဖော်ပြခြင်းအလုပ်ကိုဆက်လက်ပြီးတော့မှဆောင်ရွက်ဖို့သူကပြောချပါတယ်ရှင်ယောဟန်၁၆အငယ်၁၃ထဲမှာဘာပြောလဲဆိုလို့ရှိရင်တမန်တရားကိုတင်တူအကျွေးမဲ့တင်ပြီးမယ်ဆက်လက်ပြီးတော့မှဒီတန်ရှင်သောဝိညာဉ်တော်ကတပန်တော်များအပါယုံကြည်သူများကိုတမန်တရားကိုဆက်လက်ပြီးတော့မှဖော်ပြမယ်ဆိုတာဖြစ်တယ်ဆိုဒီဖော်ပြခြင်းအလုပ်ကအမရာမှဝိညာဉ်တော်ရဲ့အလုပ်ထဲ၌အရှိပါတဲ့အခန်းကဏ္ဍဖြစ်ပါတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှင်ဝိညာဉ်တော်ကကျွန်တော်မြတ်ကိုမဖော်ပြဘူးဆိုလို့ရှင်နှုတ်ကပတ်တော်နားလေနိုင်ခွင့်နားလေပိုင်ခွင့်မရှိနားလေခွင့်မရှိဝိညာဉ်တော်ကကျွန်တော်ဘုရားသခင်ရဲ့တရားတော်ကိုအမြဲတမ်းဖော်ပြဖို့ဖြစ်ပါတယ်။ရှင်ပေတရုရဲ့ဝိညာဉ်တော်ရဲ့အလုပ်နောက်တစ်ခုသူပြောတဲ့အရာပါလေဆိုလို့ရှင် empowering တကူကိုပေးတဲ့အလုပ်ဖြစ်ပါတယ်ရှင်ပေတရုပရမစံအခန်းကြီး1အငယ်10နှစ်ထဲမှာဘာပြောလဲဆိုလို့ရှင်တန်ရှင်သောဝိညာဉ်တော်ပါလေတင်တူအားဤဝင်ကလေးတရားကိုဟောတော်သူတို့သည်တွေ့ရပါဒီဝိညာဉ်တော်ရဲ့အလုပ်ဒီတကူပေးခြင်းအလုပ်ကတော့အဓိကအားဖြင့်ဤဝင်ကလေးတရားကိုဟောခြင်းနဲ့ဆိုင်တဲ့တကူဖြစ်ပါဘုရားသခင်ရဲ့ခရစ်တော်ရဲ့တရားကိုကြည်တဲ့အခါမှာဝိညာဉ်တော်ရဲ့တရားကိုကြည်တဲ့အခါမှာတကူပီးခြင်းကိုကြည်တဲ့အခါမှာအမဲတန်တတိခံခြင်းနဲ့ပတ်သက်တဲ့တကူဖြစ်ပါတယ်။ဆိုဘုရားသခင်ကသူ့ရဲ့ဝိညာဉ်တော်ကိုကျွန်တော်ကိုပေးတဲ့အခါမှာအီဂွန်ကလေးတကူအတွက်ပေးတာဖြစ်ပါတယ်။ဆိုတော့အဲကြောင့်တမန်တော်များကိုတရားဟောတဲ့အခါမှာသူတို့ဝိညာဉ်တော်ရဲ့တကူနဲ့တကွသူတို့တရားအမဲတန်ဟောတာကိုတွေ့ရပါတယ်။စတဲ့အသင်ရှင်သောဝိညာဉ်တော်ရဲ့သူ့ရဲ့သဘောတဘာဝသူ့ရဲ့အလုပ်တွေဖြစ်ပါတယ်ကျွန်တော်ဖက်ကနေဆက်လက်ပြီးတော့မှကျွန်တော်ဖက်ကဘာတွေဘယ်လိုတွန့်ပြန်မလဲဒီဘုံကြီးသောဝိညာဉ်တော်ကိုကျွန်တော်ဘယ်လိုတွန့်ပြန်မလဲကျွန်တော်အသက်တာထဲမှာသူ့ရဲ့ဘုံကြီးချင်းကိုဘယ်လိုပေါ်ဆောင်နိုင်မလဲဆိုတဲ့အပိုင်းကကျွန်တော်များရဲ့စင်ခေါ်ချက်ဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်ရဲ့လုပ်ရမယ့်အလုပ်က၄ချက်လေးနဲ့ကျွန်တော်ဖော်ပြခြင်းတယ်။နံပါတ်၁တစ်ချက်ကပါလေဆိုလို့ရှိရင်တန်ရှင်သောဝိညာဉ်တော်နဲ့အကျွမ်းဝင်ဖို့ဖြစ်ပါတယ်။အရေးကြီးတယ်။ ကျွန်တော်အစပိုင်းမှာပြောသလိုကျွန်တော်အတ္တတမခရိယံအသက်ရှင်ခြင်းနဲ့ဝိငင်တော်သတိထားမိတာနှစ်ပေါင်းတိမကြသေးအကျွမ်းမဝင်ခင်တန်ရှင်တော်ဝိငင်တော်နဲ့အကျွမ်းဝင်ဖို့အမရမကြီးချက်ကျွမ်းဝင်ခြင်းဆိုတာအထဲကနေနားလေခြင်းအထဲကနေတည်ကျွမ်းခြင်းဖြစ်ပါတယ်သူကစောင်းဆိုင်ခြင်းနဲ့ပါမယ်သူရဲ့စကားကိုနားထောင်ခြင်းနဲ့ပါမယ်ကျွန်တော်ဒီယောမခန့်ချစ်ရှိတယ်မှာဆူတောင်းတဲ့အခါမှာဘယ်လိုဟာမျိုးနဲ့ဆူတောင်းမှမသိတဲ့အချိန်မှာဝိငင်တော်ကဘာစကားပြောမလဲဆိုတာကိုပြောတယ်တဲ့အေးပြောတဲ့အထိကျွန်တော်နားထောင်ခြင်းစောင့်ဆိုင်ခြင်းကိုလည်းအကျွမ်းဝင်ခြင်းဖြစ်ပါလေကျွန်တော်ဘယ်လိုဟာမျိုးနဲ့ဒီဟာကိုအကျွမ်းဝင်နိုင်တယ်လဲဆိုတာကပေါ့တယ်ဝိငင်တော်ဘုရားသခင်ကကျွန်တော်ကိုပေးတဲ့ opposite ဆရာဖြစ်ပါလေဒီဝိငင်တော်ကကျွန်တော်ကိုဘေးသိပ်ပေးတယ်ကျွန်တော်အထဲမှာကျင်းဝဲတယ်ကျွန်တော်ကိုတစ်စစ်ခတ်တယ်ဒီဝိညာဉ်ဟာဆိုလို့ရှိရင်ကျွန်တော်အတွက်ဆက်ရံဖြစ်တယ်ခရစ်တော်ပြန်လာပြန်ကြွလာတဲ့အခါမှာကျူတင်ပေးထားတဲ့ဆက်ရံဖြစ်တယ်အဲဒီပုဂ္ဂိုလ်ဟာငါငှားထားပြီးပြီငါပိုင်ထားပြီးပြီဘယ်သူကမှလာပိုင်လို့မရဘူးငါဆက်ရံပေးထားတယ်စုပြီးတော့မှတက်တီအနေနဲ့ဆက်ရံအနေနဲ့ငါတို့ကိုပြီးတဲ့ဖခင်ရဲ့စုလေဖြစ်ပါတယ်ဖခင်သခင်လေဖြစ်ပါတယ်ငါတို့အထဲ၌ဒီဝိညာဉ်တော်ဆက်လက်ပြီးတော့မှအလုတ်လုံနေစေဖြစ်ပါလေ။အဲ့ဒီကြောင့်ဒီဝိညာဉ်တော်နဲ့အကျွမ်းမဝင်ဘူးလုံးဝအစင်မပြေဘူး။ကျွန်တော်လက်လို့ရှုရင်ကျွန်တော်ဖိတ်ခဲ့အမှားပဲ။ तू ကတော့သူ့နေရာနဲ့ तू ရှိနေတယ်။ငါတို့အထဲမှာရှိနေတယ်။ငါတို့အထဲ၌ဆက်လက်ပြီးတော့မှအလုတ်လုံခြင်းနဲ့စောင့်ဆိုင်နေတယ်။ကျွန်တော်အကျွမ်းဝင်ဖို့ तू နဲ့ရင်းနေဖို့ तू နဲ့ပတ်သက်ဖို့ तू နဲ့တိုင်ပင်ဖို့ तू နဲ့ရှောက်လန်းဖို့ကျွန်တော်ဖိတ်ခဲ့တယ်လုပ်ဖို့လွယ်ပါတယ်ဒုတိယအနေနဲ့ကျွန်တော်ဖက်ကန်နေလုံရမယ်အလုပ်ပိုင်းကပါလေဆိုလို့ရှင်တစ်ပြီ46ပါခရိယံကဲ့သို့ဆင်းရဲခြင်းကိုခံရမယ်လေခုနဖတ်တဲ့အငယ်ဆက်လီအောင်မှာပဲဖြစ်တယ်ဘုံကြီးသောဝိညာဉ်တော်အကြောင်းကိုပြောတဲ့အခါမှာရှင်ပေတရုကအမဲတမ်းဆင်းရဲဒုက္ခခံခြင်းတနည်းအားဖြင့်ယနေ့ခေတ်ကျွန်တော်ရဲ့ context နဲ့ပြောမယ်ဆိုလို့ရှင်ဒုက္ခခံခြင်းယောဂဝေဒနာကြောက်ရွံ့ခြင်းကြားထဲမှာကျွန်ုပ်ဘယ်လိုဟာမျိုးနဲ့အသက်ရှင်မလဲဆိုတဲ့အကြောင်းဖြစ်တယ်။ခရိယံကဲ့သို့ဆင်းရဲခြင်းကိုခံရမယ်။ခရိယံကဲ့သို့ဆင်းရဲခြင်းကိုမခံဘူးဆိုလို့ရှိရင်ကျွန်ုပ်ဝိညာဉ်တော်ဟာဘုံကြီးခြင်းကိုကျွန်ုပ်မြင်မှာမဟုတ်ဘူး။ကျွန်ုပ် COVID-19 လို့ဟောတဲ့အခုကဘာကြီးမှာဆိုလို့ရှိရင်ကိုအင်း30တောင်ပြီတော့မယ်။ဒီယောဂကရတယ်တီးတဲ့လူလည်းနှစ်သိန်းကျော်ပါတသိန်းဝန်းကျင်လောက်ရှိပါဒီယောဂကခရိယန်တွေကမညာဘူးဗုဒ္ဓလည်းမညာဘူးမွတ်စလင်လည်းမညာဘူးဟင်ဒူလည်းဘယ်ဘာသာကမှမညာဘူးလူကြီးလည်းမညာဘူးကလေးလည်းမညာဘူးဒီဒုက္ခဆင်းရဲခြင်းဒီပြဒနာဒီအခက်အခဲကအားလုံးကြုံရမယ့်အရာဖြစ်တယ်ကျွန်တော်ခရိယန်ကဒီခက်ခဲကိုဘယ်လိုရင်ဆိုင်လဲရှင်ပိသူကကျွန်တော်ကိုအကြံပြုနေတာကျွန်ုပ်ကိုတုံတင်နေရကခရိယံကဲ့သို့ဆင်းရဲခြင်းကိုခံရတယ်ကျွန်ုပ်ကဒီဟာကိုကျွန်ုပ်ကြောက်ဖို့လည်းမဟုတ်ဘူးလင်းမာစွာနဲ့ဓမ္မအားနဲ့ရင်ဆိုင်ဖို့ဖြစ်တယ်ဒီထဲမှာခရိယံဖြစ်သောကြောင့်ခံရလျင်မူကရှက်ချောက်ခြင်းမရှိစေနဲ့ခံရမယ်ကျွန်ုပ်ခရိယံရဲ့အတွေးခေါ်မှားနေတာကပါလေဆိုလို့ရှိရင်ယနေ့မှလည်းအများကြီးရှိပါတဖက်ခရိယံများပါဒီယောဂအစူရီဖြစ်လာပြီဆိုလို့ရှာငါတို့ခရိယံပဲအာခရစ်တော်ယုံကြည်ရင်စင်ပြေသွားမယ်နှုတ်ကပတ်တော်ရှိရင်တော့ဒီအရာပြုတ်ကွယ်သွားမယ်မဟုတ်ဘူးခရိယံဖြစ်နေလုံးဝညာမှာမဟုတ်ယောဂကကတ်စူရီကညာမှာအားလုံးခံသွားမှာကျွန်ုပ်ကဘယ်လိုခံယူမလဲဘယ်လိုရင်ဆိုင်မလဲဆိုတဲ့အရာအရေးကြီးတယ်ကျွန်ုပ်လက်ဦးစရာဖြစ်တဲ့ဒီကျွန်ုပ်ရဲ့ professor တယောက်ဒီအကြောင်းနဲ့ပတ်သက်ရမှာသူ့ရဲ့အကြံပြုချက်ကိုအမဲတမ်းစိတ်ထဲမှာရှိတယ်။ခရိယန်ထဲမှာတဲ့အမြင်သုံးမြင်ရှိတယ်တဲ့ဒီဒုက္ခဆင်းရဲခြင်းကိုယဉ်ဆိုင်တယ်ခါနော်ပထမအမြင်ကတော့ဗာလေးဆိုလို့ရှင်အနာယောဂါဆိုငင်းရမယ်တဲ့မရှိရဘူးဆိုတဲ့အဖွဲ့ဘယ်အနာယောဂါမျိုးကငါတို့ကိုလာနှောက်ရှက်မှာမဟုတ်ဘူးဆိုတဲ့တစ်ဖက်ကံတစ်ဖက်ဆောင်းပေါ့နော်တစ်ဖက်ကံရောက်အမြင်ရှိတယ်နောက်တစ်ဖွဲ့ကပါလေဆိုလို့ရှင်အနာယောကငင်းချင်းဆိုတာကလုံးဝဒီခစ်ထဲမှာမရှိဘူးတဲ့ဆိုတဲ့အမြင်ဖြစ်ပါတယ် သူကပြောတယ်ကျွန်တော်တို့ကအဲ့လိုမခံယူဘူးတဲ့အိမ်နှစ်ဖွဲ့ထဲမှာမပါဘူးတဲ့ဒီဒုက္ခပဲဖြစ်ဖြစ်ယောဂပဲဖြစ်ဖြစ်ခရိယာများကဖရာရဲ့အလိုတော်အတိုင်းကျွန်တော်လက်ခံဖို့ရင်ဆိုင်ဖို့ဖရာကသူ့အလိုတော်ရှိတယ်ဆိုလို့ရှိရင်ငြိမ့်စင်နိုင်တယ်စူရဲ့တရားကိုလက်ခံဖို့ဖြစ်တယ်ဆိုတာသူပြောခဲ့တယ်ဆိုတော့ဒီတိုင်းပဲကျွန်တော်ဒီအရာကဖရာရဲ့အလိုတော်နဲ့အငင်ရင်ဆိုင်ဖို့ဝိညာဉ်တော်တကူကခွင့်ပြုတယ်လို့ခွင့်ပြုတယ်လို့ကျွန်တော်ယဉ်ဆိုင်ဖို့ဖြစ်ပါတယ်ပြီးတော့မှနောက်တစ်ခုဒုရယနောက်ဆုံးပေါ့ဘယ်လိုဟာမျိုးနဲ့ကျွန်တော်ဒီဘုံကြီးသောဝိညာဉ်ကိုကျွန်တော်တုံ့ပြန်မလဲအသက်တာထဲ၌အသက်တာထဲ၌တုံ့ပြန်နေကအကျင့်တရားနဲ့ဒီကျွန်တော်တုံ့ပြန်ရမှာဖြစ်ပါတယ်ဒီအကျင့်တရားဝိညာဉ်ဆိုင်ရာအကျင့်တရားအကောင်းဆုံးကျမ်းချက်ကကလတိဩရစာခန်းကြီးကအငယ်20နဲ့23ပြတော့အာလုခရိယန်များအားလုံးအလွတ်ရတဲ့နဲ့ကျွန်တော်ရဲ့တီလတရားကြံဖြစ်ပါတယ်ကိုကျင့်တရားကြံဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဝိညာဉ်ပဂတိအကျိုးပြီးခဲ့တဲ့နှစ်မှာကျွန်တော်အသင်းတော်အနေနဲ့ဒီပါစချာလီရေးထားတဲ့စာကိုကျွန်တော်ပါစတာကရေးပြပါတယ်ဗမာလူနဲ့ကျွန်တော်ဒီလူကြီးဆန်ဒေးစကူမှာအားလုံးသင်ကြပါတယ်ဆိုတော့ဝိညာဉ်ပဂရိရဲ့အကျိုးဝိညာဉ်အတီးများဖြစ်တဲ့ဒီအရာဟာဆိုလို့ရှိရင်ချစ်ချင်းဒါဟာအတ္တဆန်တဲ့ချစ်ချင်းမေတ္တာချစ်ချင်းဖြစ်ပါတယ်အကပိချစ်ချင်းမျိုးဖြစ်ပါတယ်ဝမ်းမြောက်ချင်းစင်ရဲ့ချင်းခံတဲ့ချင်းမှာဝမ်းမြောက်ချင်းငြိမ်သက်ချင်းဒုက္ခခံတဲ့ချင်းမှာငြိမ်သက်ချင်းစိတ်ရှိချင်းကျင်တို့စားစရာဝတ်စရာတွေမရှိတဲ့အခါမှာဒုက္ခအယားရှုပ်ထွေးနေတဲ့ချိန်မှာလေစိတ်ရှိစွာဖြစ်ဆက်လက်ပြီးတော့အမှုတော်ဆောင်ခြင်းအသက်ရှင်ခြင်းကြီးစုပြုခြင်းကောင်းမြတ်ခြင်းသူတပားမကောင်းရင်လေကောင်းမြတ်ခြင်းသစ္စာဆောင်ခြင်းသစ္စာမဲ့တဲ့လောက၌နေတဲ့ခါမှာသစ္စာဆောင်ခြင်းနှုံးရဲ့တင်မွေခြင်းအမတန်မှပြင်းရင်တဲ့သဘောရှိခြင်းပြီးတော့မှကာမကုံချုပ်တီးခြင်းအဲ့ဒါကျွန်တို့ကာမကုံချုပ်တီးခြင်းကျွန်တို့ရဲ့ရှောင်နိုင်တဲ့လောက်ရှောင်တဲ့တဲ့လောက်အရာအားလုံးကိုရှောင်ချင်မလုတ်ချင်းကိုဆုလို့တာဖြစ်ပါလေ။တနည်းအားဖြင့်အချုပ်နဲ့ပြောမယ်ဆိုလို့ရှိရင်လောကီဆန်သောအသက်ရှင်ခြင်းတမျက်ကိုစန့်ခြင်းပြီးတော့မှအသက်ရှင်ခြင်းမျိုးဖြစ်ပါလေ။ဒီဝိညာဉ်ပဂရိအချုပ်များတစ်ဖက်ကနေကြည့်မယ်ဆိုလို့ရှိရင်တမအာဇီဝနဲ့တမတမတိနဲ့ပြီးတော့အသက်ရှင်ခြင်းဖြစ်ပါတယ်အဲ့ဒါကျွန်တော်ဒီတိုင်းကွာနေကိုစစ်စီရမယ်ရတဲ့ကြံချက်ပြပါတယ်ကျွန်တော်ရဲ့တီလတရားကြံချက်ဖြစ်ပါတယ်ဒီအကိုစိတ်နှလုံးသားထဲမှာကျွန်တော်ခံယူဖို့ပိုက်ချဖို့အရေးကြီးတယ်ဝိညာဉ်ရဲ့အကျူကြည်စုများဖြစ်ပါတယ်နောက်ဆုံးမှာဘုံကြီးသောဝိညာဉ်တော်ကျွန်တော်ဆက်ဆံတဲ့အခါကျွန်တော်တက်စင်ခေါ်ချက်ကပါလေဆိုလို့ရှင်ခရစ်တော်ကိုထင်ရှားစေတဲ့အလုပ်ကိုကျွန်တော်လုပ်ဖို့ဖြစ်ပါတယ်။ယဟီကြီးလေကျွန်တော်တန်ရှင်းသောဝိညာဉ်တော်ကိုကျွန်တော်တည်ချနားလည်မလဲ။ချင်းကိုဘယ်လိုစမ်းစစ်ရလဲဆိုလို့ရှင်ခရစ်တော်ရဲ့ဘုန်းကိုထင်ရှားစေသလားခရစ်တော်ကိုထင်ရှားစေသလားဆိုတဲ့အရာကိုကျွန်တော်စံထားပြီးတော့မှကြည့်ရတယ်ခရစ်တော်ကိုထင်ရှားစေခြင်းကသုံးနည်းနဲ့ကျွန်တော်စဉ်းစားလို့ရတယ်ကျန်အားဖြင့်အချုပ်အားဖြင့်ပြောမယ်ဆိုလို့ရှိရင်နံပါတ်1ဘလူထင်ရှားစင်လဲခရစ်တော်၏တည်တည်များဖြစ်ခြင်းအားဖြင့်ထင်ရှားစေမှာဖြစ်ပါတယ်ကျွန်တော်ဒီတမန်တော်ဝတ်ထုတ်ခန်းကြည့်တဲ့အငယ်7ထဲမှာလို့ရှိတယ်ဝိညာဉ်တော် ਨੇ ပတ်သက်နေလို့အဲ့တင်တို့ပေါ်သူတန်ရှင်းသောဝိညာဉ်တော်ဆင်းသက်တော်အခါတင်တို့ဒီတကူးကိုခံရ၍ယေရုရှလင်မြို့မှဆ ảy ၍ယူဒာပြည်ရှမာရိပြည်မှကြီးစွန်းတိုင်အောင်ငါ၏တက်တည်ဖြစ်ကြမည်ဟုမိန့်တော်မူ၏တက်တည်ဖြစ်ခြင်းအဖြစ်ခရစ်တော်ကိုထင်ရှားစီခြင်းသည်တန်ရှင်သောဝိညာဉ်တော်အထင်း၌အလုံးလုံးခြင်းဖြစ်ပါလေကျွန်တော်တက်တည်မခံဘူးတက်တည်ခံခြင်းအဖြစ်ခရစ်တော်ကိုမထင်ရှားစီဘူးဆိုလို့ရှိရင်ကျွန်တော်တက်ခြင်းသောဝိညာဉ်တော်အကျုံးဝင်မှုမရှိဘူးအကျုံးဝင်မှုနည်းတယ်ဒုရိယဘယ်နည်းအဖြစ်ခရစ်တော်ကိုကျွန်တော်ထင်ရှားစေတယ်လဲဆိုလို့ရှိရင်ခရစ်တော်ရဲ့တရားတော်ကိုအမဲတမ်းမှတ်မိပြီးတော့မှကျွန်တော်ခရစ်တော်ရဲ့တရားတော်ကိုဟောကြားခြင်းအဖြစ်သူ့ရဲ့ခရစ်တော်ကိုထင်ရှား simpu cemari. Shinjohan seli angin nasi cawre ma dulu sihir. Ngapio ketemnya to sekaru ku, mami tongnya ku tendu api romi. Wenin do jono tema deke sihir, jono ne acung wenire solusinya. Kritdo ye tiaru ku, mami pu cemari. Jono bawa ma acing day ma. สิ่งก่อเช่นเดียร์มียาเยี่ยลามีจิโนเบียร์ยาเบจงจงคริสโตพิโอเรสกาอาพิตยาโรอาพิจิโนตุ่มยันผู้ยินสายผู้อเมริกาอีจีบาร์เลยแล้วก็อาพิตาคริสโตกูจิโนทินชาสินัยมาพิบาร์เลยนอกส่งมาคริสโตกูทินชาสิเชนอาลูกาเบนีเนจิโนทินชาสิมเลยสูรุเชนตุ่ยบงกูชายา ครึ่งโดยบุญกุศลเช่นจันรุกะสิ่งย้อนกันที่ลูกพ่อทำจันรุกุศลเสียชอบเสรีเทมาทุกทุดีงาบุญกุศลเช่นชาสิเลมีเราอ่านโอเรดีเตียกุเปลี่ยนเลนหลงตัวในกรรมตัวลีคงอายาเรวิ่งเงินโดพยาพิศตอเลเวลเนาะที่นี่อาจจะไม่สรุปเช่นวิ่งเงินโดพยาพิศตอเลเวตุยบุญกุศล ถ้าคิดโดยอารมณ์ในยันตุเรจนูดีฟิลิปปินส์ชินิเทมาพยายามชิลเลนเนี่ยตุยบงกุศลนุปีโรมาอันนู้อัดดีอสูสงโตตีเชงกุตุขันเนี่ยที่พยายามตุยบงดีกุศลนุเจดีตุยตุยดีอชีอันนี้มันดีกุตุศลนุเจปีโรมาอันนี้นักขันโตพยายามพิจาร วิ่งโดพยาเลตุยบงกุมชาวงาพยาเบงาวิ่งโนเวเดี๋ยวตีนดอกขี้กะงาขี้เบสุบิโรมาตัวมันนี่ตัวบงกุเบดอกามะมชาวงาทุตุรีงาบงกุเทนชาสิเลยฉันว่าวิ่งโดเยอลูกกุอเดตตาเทนไหนมินตาสิพุทธะมิมิอัตุยอโคสินชินลงเดียเทนไหนตัวละกอง อัจโยอสุนัยตัวละกองอัลลุอาพิตัวละกองคริสโตเย่บงกุทินชาสิบุพิบาลีสโรยนี้จิโนบงจิโรวิ่งอินโดกุจิโนสินซาเรคามาตันชินโตวิ่งอินโดกุอติตะพันเปลี่ยนเลยเอามิตรียาเอาจิโนบัวมาตันชินโตวิ่งอินโดยุงจิตูไรลูไรอัจจ์พยาพิชินเทนไหนเลย อีตุ้มป้าจะสู้พยาเย่ตาตียะนิยามาพบยาเชิงขันนี่ดอเลเบคัมเมโรพยาเน่ตั้งชินตาโรพยาเถอะเอามาตุนีเรพยามาหอบคัมเมโรพยาเน่ตาโรพยาเน่อจูตุรีพยาพิชินัยจุงยีโดพยาพิบาลจุนอัตตาให้นายเลยตุยอโลกุเนี่ยตาสว่า ปอลุนทินชาสิบุเชื่อไปสุดดุขขันเดียคามาบ่วานะมิวมิวกูจงตุนีเดียคามาตั้งชินโตวิ่งเงินโตพยาโกจุนอักกุงีอันนี้เนี่ยจุนอัตตาเย่สวนสานี่เนี่ยจุนอัตตาเย่ปิญญาอภิเษกลัมพยาตัวอภิเษกตะกูอภิเษกจุนอัตเชนนี้อภิเษกสละปีโรมาอจวงเวนสวะวิ่งเงินโตพยาเนี่ยสละเชาลันจาบุ ยาวสิ่งกูพิโคจิมาเลยยาวสิ่งพิจารณาเก่งกองจีพิบัติสิอาศุตองยาวพระพิจารณาเก่งโลกาตากุชิบีทุตพิยงจิตุมยาดีมีอาสวาโตอจูกุขันซาสิโตจังเจสุจิมาเลยทุตพิตันเชนโตวิญญ์โตพยายดีจินรุอจเวปิดนารุมุตโตจังเจสุจิมาเลย จิโนอัตตะกูพิทิกพิบีจะสิกขาบีจิโนอัตตะกูลันพิบีอัตเชนัยจิงเวนิโตจังเนนามารุกูชิมามารีแต่ชินโตวิญญ์โนดีจิโนอัตเชนเชนตติขันเชนอมูโรเชนัยมิมิบวะอัตติทินัยจิโนอัตตะกูจิโนอินอาสลิปพิจีนัยบุมิมิอัตตะอัตติติโก เปลี่ยนเลยเส้นสายจับไปเส้นเชื่อมไปวิ่งรอบพยานเนี่ยเช่าล้านในจับผู้ ဆက်လက်ပြီးကောင်းချီးပြီးတော်မူပါအသင်းတော်ကိုကောင်းချီးပေးပါဖာဖျားကျွန်တို့ဂျမ်းမာဆုံးလေးစွာဖြင့်အမြန်ဆုံးဖျားကြောင်းထဲ၌ပြန်လဲဆုစည်းနိုင်ကြဖို့လေဖာဖျားသခင်ကောင်းချီးပြီးတော်မူပါယနေ့ကျွန်တို့ရဲ့ဒီတနာအသက်တာတည်တည်အနာဂတ်လျှောက်လုံးကိုလေလဝေချေတောအနန္တခရစ်တော်၏နာမကိုမိပြုပြီးဆုတောင်းကြပါဖာဖျားသခင်အာမင်ကျေးဇူးတင်ပါတယ်